င်္ဂလာပါမြန်မာဒီမိုကရေစီရေးရအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မအင်ဂျင်နိုင်ပါ။ဒီတစ်ပတ်အတွက်တော့မြန်မာစစ်ကောင်စီနဲ့အိမ်ကြီးချင်းတရုတ်နိုင်ငံတို့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ American ဒီငြိမ်းချမ်းရေး Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဂျေဆင်တာဝါနဲ့ဆက်သွယ်မေးမြန်းထားတာကိုထုတ်လည်ပါပါရှင
်။ First of all, like thank you so much for joining our program.
Yeah, thank you for having me on.
Yes. So, what are your views on the last time visit?
Diu Thukusale ye Myanmar naingan khee sin ko belu tong tat ba le shin.
Yeah, so I kind of look at it within the broader context of some of China's deliberations.
COVID-19 thai chou mu song tat pi naw Diu naingan ga chain sa pi lou kai le kaisa de chou ko chi me so yin. Di ne aso bai ma nin sat da ga rei ko Diu ga sat tin phwet le khe de. A yin ga COVID-19 thai chou mu ko u sa pe de.ဒေသနာအစိုးရတွေဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုပြန်လည်လှုပ်ဆောင်ဖို့ဦးစားပေးဆောင်ရွက်လာတယ်။မြန်မာနဲ့နေဆက်ယူနက်ပြည်နယ်မှာဆိုရင် COVID-19 ကပ်ရောဂါတန်ကိုပြင်းပြင်းထန်ထန်ခံလိုက်ရတာပါ။ဒီပြည်နယ်ဟာမြန်မာနဲ့နေဆက်ကုန်သွယ်ရေးကနေစီးပွားရေးအခွင့်အလမ်းတွေကိုဟိုးအရင်တည်းကရနေခဲ့တာပါ။ဒါကြောင့်ယူနက်ပြည်နယ်ဖွံ့ဖြိုးတိုးတက်မှုဟာနေဆက်ဖြတ်ကျော်ပြီးချိတ်ဆက်ဆောင်ရွက်တဲ့စီမံကိန်းတွေအခြေခံအဆောက်အအုံတွေနဲ့အကြီးအကျယ်ဆက်ဆက်နေပါတယ်။ဒါကြောင့်ဒီနှစ်အစောပိုင်းမှာတရုတ်အစိုးရကရုတ်တရက်ပြောင်းလဲလှုပ်ဆောင်လာတဲ့အတူယူနန်ပြည်နယ်အစိုးရကလည်းအရင်ကစီမံကိန်းတွေပုံမှန်ပြန်ပြီးလက်ပတ်နိုင်ရေးမြန်မာနိုင်ငံမှာရှိနေတဲ့သူတို့စီမံကိန်းတွေကိုပြန်ပြီးအကောင့်ထဲပို့ဖို့တွန်းအားပေးလာပါတယ်။ဒါကြောင့်အခုတရုတ်ထူးကိုစလေရဲ့ခီးစင်ဟာနေဆက်တည်ငြိမ်ရေးအတွက်လက်ညှိုးရှာဖွေရေးကြိုးပမ်းချက်တစ်ခုလို့ကျွန်တော်မြင်ပါတယ်။အရင်ကတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့ဘလို့အခန်းကဏ္ဍကနေပါဝင်ရမလဲဆိုတဲ့ကြိုးပမ်းချက်တဲ့အခုကတော့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုဘလို့ရှေ့တိုးဆောင်ရွက်မလဲဆိုတာကိုပဲတရုတ်ကကြိုးပမ်းနေတာတွေ့ရပါတယ်။
The meeting with the EAOs and especially
ဒါဆိုရင်တရုတ်အထူးကိုယ်စားလှယ်ကအင်အားကြီးတိုင်းသားလက်နက်ကိုင်ဖွဲ့တွေကိုနေဆက်မှာတွားရောက်တွေ့ဆုံတဲ့ကိစ္စအပေါ်မှာရောဘယ်လိုမြင်လဲရှင်ဆိုလိုတာကဒီတရုတ်ဆိုးရနဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်ဆံရေးကမြန်မာစစ်ကောင်စီပေါ်မှာဘယ်လိုတက်ရောက်မှုတွေရှိမလဲရှင
် Yeah I mean I think if you look at China's relationships in Myanmar it has
တရုတ်ဆက်ဆံရေးကိုကြည့်မယ်ဆိုရင်မြောက်ပိုင်းကအင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အလွန်နီးစပ်တဲ့ဆက်ဆံရေးတွေ့ရမှာပါ UWSA ဝပီသွေးစည်းညွေရေးအတပ်ဖွဲ့ MNDAA ကိုကန့် KIA ချက်လွှမ်းမြောက်ရေးတပ်မတော်စတဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးဟာတရုတ်နဲ့ဆက်ဆံရေးမပြတ်ရှိနေပါတယ်ဒါကလည်းတရုတ်အနေနဲ့မြန်မာစစ်ကောင်စီအပေါ်ဩဇာလွှမ်းမိုးဖို့သာမကပဲမြောက်ပိုင်းဒေသမှာလည်းသူ့ရဲ့အရှိန်အဝါရှိနေဖို့အတွက်နှစ်ဖက်လုံးကိုအသုံးပြုနိုင်ပါတယ်အခုလိုတရုတ်ဘက်ကမြန်မာစစ်တပ်နဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားပြန်ပြီးဆေးဆက်ညှိနှိုင်းပေးဖို့ကြိုးစားနေတာကိုကြည့်ရင်မြန်မာနိုင်ငံရဲ့ပြည်ပခန့်မှာတရုတ်ကသူ့ရဲ့ဩဇာလွှမ်းမိုးမှုပြန်ပြီးအတည်ပြုနိုင်မှုဖြစ်တယ်လို့မြင်ပါတယ်တစ်ဖက်မှာလည်းယူနန်ပြည်နယ်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတစ်ဖန်ပြန်ပြီးအလေးပေးလှုပ်ဆောင်ဖို့တရုတ်ကအဓိကကြိုးပမ်းလာတာဖြစ်ပါတယ်အချိန်တည်းမှာပဲပြီးခဲ့တဲ့ဒီဇင်ဘာလမှာလုံခြုံရေးကောင်စီရဲ့မြမအရေးဆုံးဖြတ်ချက်ကိုကြည့်ရင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေမြင့်မားလာတာအပေါ်မှာအနောက်နိုင်ငံတွေသာမကပဲအာဆီယံနိုင်ငံတွေပါပါနေတာတွေ့ရတော့အခြားပြည်ပနိုင်ငံတွေထဲမြန်မာအပေါ်မှာသူ့ရဲ့အခန်းကဏ္ဍပြန်ပြီးလွှမ်းမိုးဖို့တရုတ်ကအကျိုးစီးပွားရေးရဗျူဟာမြောက်ကြိုးပမ်းလာတာဖြစ်ပါတယ
် You also wrote the article on the limits
ဒါဆိုလို့ရှိရင်ဂျေဆင်တာဝါရေးတဲ့စောင်းမအရာဆိုလို့ရှိရင်မြန်မာစစ်တပ်ကိုပံ့ပိုးကူညီတဲ့နေရာမှာတရုတ်ကကန့်သက်ချက်တွေရှိနေတယ်ဆိုတဲ့အပိုင်းအရာဒီစစ်ကောင်စီနဲ့ပတ်သက်လို့ရှိရင်တရုတ်ဘက်ကဘလို့အကန့်အသတ်တွေရှိနေတာလဲရှင
် Yeah I think you're seeing increasingly a shift in China's posture
တရုတ်ဆိုရက NUG NLD နဲ့ဆက်ဆံရေးကိုရှော့ချပြီးစစ်တပ်နဲ့ဆက်ဆံရေးကိုအကြီးအကျယ်လေးပေးဆက်ဆံလာတဲ့အပြောင်းလဲလှုပ်လာတာကိုကျွန်တော်မြင်တယ်စစ်တပ်နဲ့ဆက်ဆံရေးကိုပို့ပြီးအာရုံစိုက်လာလို့တရုတ်ကမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ဆံရေးကိုအလေးထားတာတွေ့ရပါတယ်။ကန့်သတ်ချက်တွေရှိတယ်ဆိုတာကမြန်မာစစ်တပ်ကိုလက်နက်အင်အားအပြည့်စုံရှိနေပြီးသူ့ဩဇာလွှမ်းမိုးထားတဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲဖြစ်တာမျိုးတရုတ်ကမမြင်ချင်ပါဘူး။သူ့ရဲ့နေဆက်စီးပွားရေးအကျိုးတွေမြန်မာစစ်တပ်ကိုပံ့ပိုးကူညီဖို့ဆိုတာထက်ဗျူဟာမြောက်ဆက်ဆံရေးကိုတရုတ်ကအသုံးချတာဖြစ်ပါတယ်။တစ်ဖက်မှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပေါ်မှာဖိအားပေးတဲ့သဘောမျိုးနဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးကိုတရုတ်ကမြင့်တင်လာတာဖြစ်ပါတယ်
။ What do you think that the relationship between Russia
လက်ရှိရုရှားနဲ့မြန်မာစစ်ကောင်စီကြားမှာအလိုနီးကပ်တဲ့ဆက်ဆံရေးရှိနေတာဆိုတော့အထူးသဖြင့်ဒီကာကွယ်ရေးတွေ နောက်လက်နက်ကိစ္စတွေမှာမြန်မာစစ်တပ်ကရုရှားနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပေါ်မှာတရုတ်ရဲ့သဘောထားကိုရောဘယ်လိုတွေ့ရလဲရှင်
Well, don't forget there's also a very close relationship between China and Russia.
ဒါဆိုရင်တရုတ်နဲ့ရုရှားကြားအလွန်နီးစပ်တဲ့ဆက်ဆံရေးရှိတယ်ဆိုတာကိုမမေ့ဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်။မြမအီနဲ့ပတ်သက်ရင်နိုင်ငံတကာအလဲမှာမြမစစ်တပ်ကိုထောက်ခံတာသူတနိုင်ငံနဲ့ရှိတယ်ဆိုတာကိုတရုတ်ကမလိုလားပါဘူး။ဥပမာဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီမှာမြမအီဆုံးဖြတ်ချက်ချမှတ်တုန်းကသူနဲ့တူရုရှားကလည်းမမပြပဲနေခဲ့တာကိုတရုတ်ကအတော်လေးစိတ်သက်သာရာရပုံရှိပါတယ်။ဒါ့အပြင်နိုင်ငံတကာမှာမြမစစ်တပ်ကိုအကာအကွယ်ပေးဖို့ရုရှားဆောင်ရွက်လာတဲ့အခန်းကဏ္ဍကိုတရုတ်ကသဘောတူပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ရင်တရုတ်နဲ့ရုရှားရက်တီတဲ့နေရာမှာသဘောထားကွဲလဲနေတယ်လို့ကျွန်တော်မမြင်ပါဘူးမြန်မာစစ်တပ်ကဘသူစီကလက်နက်ဝယ်ယူလဲဆိုတဲ့မေးခွန်းမှာတော့ရုရှားကနေလက်နက်ဝယ်တာကပိုးပြီးအဆင်ပြေတယ်ဆိုတဲ့အနေအထားမျိုးဖြစ်နေပါတယ်သမိုင်းကိုပြန်ကြည့်ရင်လဲဗမာပြည်ကွန်မြူနတီပါတီကိုတရုတ်ကကြောထောက်နှောက်ခံပေးခဲ့တဲ့အစဉ်လာရှိတဲ့မြန်မာစစ်တပ်အနေနဲ့တရုတ်အပေါ်မှာအဖူးအထစ်ဖြစ်စေခဲ့တာမျိုးရှိခဲ့ပါတယ်တကယ်တမ်းတရုတ်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးဟာအလွန်ခိုင်မာတာတွေ့ရမှာပါဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာကမ္ဘာစံနှုန်းတွေကိုစန့်ကျင်တွန်းလှန်ဖို့မြန်မာပါဝင်တခြားကမ္ဘာတဝန်ကိစ္စတွေမှာအတူပူးပေါင်းရပ်တည်တာကိုပဲမြင်နေရပါတယ်
။ So on the other hand, how does
ဒါဆိုလို့ရှိရင် American ပါဝင်ဒီအနောက်နိုင်ငံတွေက NUG အစိုးရကိုရောဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေနောက် PDF အဖွဲ့တွေကိုထောက်ပံ့တဲ့ဟာကတရုတ်နိုင်ငံအပေါ်မှာရောဘယ်လိုသက်ရောက်မှုတွေရှိလဲရှင့်
Well, I think one of the shortfalls of Beijing's approach is that it's looking at what it
perceives. ပြည်ရဲ့ချင်းကမှုမှာထွင်အားနည်းချက်တွေရှိနေပါလေ။အဲ့ဒီထက်မှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေတဲ့စစ်အင်အားအကြီးဆုံး UWSA ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့နဲ့တရုတ်ကနီးကပ်ဆုံးဖြစ်တယ်လို့ကြီးရည်လေအင်အားတောင့်တင်းတဲ့မြန်မာစစ်တပ်နဲ့ဆိုရင်လည်းတရုတ်ကအရင်းနှီးဆုံးမိတ်ဖက်တွေဖြစ်ပါတယ်။ဒါပေမဲ့တရုတ်အစိုးရလွဲမားနေတဲ့အချက်ကမြန်မာပြည်သူတွေနဲ့ထိတွေ့ဆက်ဆံမှုမရှိဘူးဆိုတဲ့အချက်ပါအခုဆိုနှစ်နှစ်ကြာကြာစေုပ်ချိုရီကိုညှင်းဆန်တဲ့လူလူရဲ့အင်အားအတန်ကပိုးပြီးကြီးမားလာပါတယ်ဒါပေမဲ့တရုတ်ကလူများစုရဲ့အတန်ကိုနားမထောင်ပါဘူးနိုင်ငံရေးရာလူမှုကိုကိုစားပြုသူတွေကိုလှည့်လူရှုတာဖြစ်ပါတယ်ဒါအပြင်ဒီမိုကရေစီနီးစနစ်ကိုပုံမှန်ဥတီလာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေ PDF ပြည်သူ့ကာကွယ်ရေးတပ်တွေရဲ့အင်အားတွေကိုတရုတ်ကအလေးမထားဘူးဆိုတာတွေ့ရပါတယ်အမေရိကန်ရဲ့ချင်းကပ်ပုံကတော့မြန်မာပြည်သူတွေပေါ်အမှန်တကယ်အံ့ဩစိုက်ပြီးအလုံးပါဝင်နိုင်တဲ့ချင်းကပ်နေတွေတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားပေါင်းစည်းရေးကိုအာရုံစိုက်ပြီးတော့သူတို့ရဲ့အနာဂတ်အတွက်သူတို့ရဲ့ဆန္ဒတွေအကောင့်ထဲပေါ်နိုင်မှုကူညီပံ့ပိုးပေးတာတွေ့ရပါတယ်။ဒါကြောင့်တရုတ်နဲ့အမေရိကန်ချင်းကပ်ပုံလီလန်းမတူတဲ့အပေါ်မှာမြန်မာနဲ့ပတ်သက်လို့နှစ်နိုင်ငံကြားသဘောထားတင်မမှုတွေရှိနေတာတွေ့ရပါတယ
်။ Thank you so much Jason for giving you your time with us.
Yeah, thanks again for having me, Hinyin.
American Yangdae Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jason Tawa ပါရှင့်။ဒီမတ်ဒီမိုကရေစီရဲ့အစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မအင်ဂျင်နီယာ